Welcome to the Voice of America in Burmese.
Minglan ya jama shin 2019 ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 9.2532 လိုင်းလမ်းမီတာ 190kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထိုင်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့တို့ညင်ညာပြီးသွားမှာဖြစ်ပါတယ်။ဝင်နိုင်ငံမတွေ့မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီနေ့မှာပြီးဆုံးသွားခဲ့ပြီးတော့ကဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံမှာပြင်ရ 6.8 မီကျူရှိတဲ့ငွေရင်းတစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံတဝန်းဆန္ဒပြပွဲတွေအတွင်းသေဆုံးသူရေအတွက်ဟာ6ရောက်ရှိသွားခဲ့ပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အဲ့ဒီနောက်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ရခိုင်ပြည်နယ်တွင်းစည်ရေးပြိပခါတွေအတွင်းမှာဒီရက်ပိုင်းမှာပဲလူ3ဦးသေဆုံးခဲ့ပါတယ်ဒီအကြောင်းကိုအခုလိုနားဆင်ရမှာပါ
လူစုလူဝေးတွေးလို့လေစစ်တပ်ကတခါလေးဝင်ဝင်ပြီးဒေဘို300ဘာသနပ်ပြစ်ပေါက်ပြီးတခါလေးဝင်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွက်ပြစ်သူကထွက်ပြစ်သူကအဲ့ဒီမှာအနေနဲ့နောက်ထပ်လိမ့်ဖြစ်
ဒေသခံရွာသားတူပြပြချက်နဲ့အတူထုတ်လင်းပေးသွားမှာပါမြမဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာတော့တဘာဝဥစားချက်မွေးမြူရေးလုပ်ငန်းအကြောင်းကိုနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမကြီးကပေးစာစာနှစ်ချုပ်အထူးအစီအစဉ်နေနဲ့ကဘာကျော်ရုပ်ရှင်ကားတွေအကြောင်းနဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစီအောင်တို့ပြောပြပါမယ်ရှင်
ဖိနိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးဖူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးထက်ကြွလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မဒရစ်ညီလာခံကကမ္ဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်တော်ရင်တန်းငွေထုတ်လွှင့်မှုကိုအလင်းမြဖြတ်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မတွင်ညီလာခံအတွင်းအရေးပေါ်လှုပ်ဖို့လိုအပ်နေရရင်လည်းပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တင်ရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရပိုင်းကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲဒါကတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လက်ရှိရှိနေတဲ့ဖန်တော်ရင်တန်းငွေထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ရည်မှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘူမျိုးဆက်နိုင်ငံတွေတော်များများနဲ့ပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးတက်ကြလှုပ်ရှားသူတွေကတော့ဖန်လောင်ရင်တန်းငွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်ကြားတွေပို့ပြီးတော့ခိုင်မာအားကောင်းစေရည်ရည်ရွယ်ပြီးတော့ဂျိုဒုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှပြောပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြေဖို့သတင်းပတ်အနည်းငယ်အလို့နောက်တာဝေးပြည့်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချိန်ချောက်ထားခြင်းမှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဆိုဟီဂျူဒူလွတ်တရေးစခန်းမှာစမ်းသပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘယ်လိုစမ်းသပ်မှုလုပ်ခဲ့တာလဲဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့ဖော်ပြခြင်းမရှိပါဘူးဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောတာပါလက်တလုံးလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမဖြစ်နိုင်တဲ့အခြေအလက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေရခဲ့ပြီးတဲ့နောက်မှာနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုတွေအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးတန်းအရာရှိပတ်ဂျုံချွန်ကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့ဇွန်လကစပြီးတာတိုနဲ့တာလပြည့်ဒုံးကျည်စမ်းသပ်မှုပြစ်လွတ်မှုတွေလှုပ်လာတာ73ကြိမ်ရှိပြီဖြစ်ပါတယ်။
ဟောင်ကောင်မှာစစ်ရကိုစန့်ကျင်ဆန္ဒပြတဲ့သူတို့ချို့ဟာဇီးဝဲဆန္ဒတွေမှာဒီကနေ့စူဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ပြီးတော့ဆန္ဒပြတဲ့သူတို့ချို့ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနေအဝတ်စုံတွေဝတ်ပြီးမြန်ဖုံးတွေဆွထားတဲ့ဆန္ဒပြတဲ့သူတွေဟာဇီးဝဲဆန္ဒတွေမှာစူဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေကြွေးကြော်တဲ့တွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။နေရာတချို့မှာတော့ဆန္ဒပြမှုတွေကအကြမ်းဖက်တာတွေအထိဖြစ်ခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အတီကယုံနေနေရဲတပ်ဖွဲ့ဝင်တွေကြားမှာထိတ်တိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်နဲ့ပတ်ပြီးတော့ဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ ရှက်တင်ဇေးဝယ်စင်တာမှာတော့ရဲတပ်ဖက်ဘက်ကမြေယူဘုံတွေ၃နေနင်းခဲ့ပြီးတော့လူတော်များများကိုဖမ်းဆီးခဲ့ကြောင်းဒေသခံတရင်တွေကဖော်ပြပါတယ်။အေအန်ပီတရင်မှာတော့အသက်၆၆နှစ်အရွယ်မျိုးသားတဦးနဲ့အလယ်တန်းကျောင်းသူတဦးဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်။သူတို့ကိုရဲကဖမ်းထားတဲ့အချိန်မှာသူတို့ရဲ့အချက်လက်အသေးစိတ်တွေကိုအများပြည်သူသိအောင်ဆိုပြီးတော့သူတို့ကအော်ဟစ်သွားခဲ့တာဖြစ် ပြီးတော့တချို့ဆိုင်တွေကိုလည်းအစောကြီးပိတ်ပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခဏ်လွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြည်အား6တပ်သမားရှိရှိတဲ့ငလျင်တစ်ခုဒီကနေ့တနင်္ဂနွေနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်။ငလျင်ကဒါဗာဝိုမြို့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးအဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေစီလုပ်ထားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြည်အားအနေငယ်ရှိတဲ့နောက်ဆက်တွဲငလျင်တွေဆက်လုံနေတာကြောင့်အခင်းပြစ်ဒေတာဆေးရုံတွေကလူနာတွေကိုဘေးလူရပြောင်းရွှေ့ပေးနေပါတယ်။ရုံအဆောက်အဦနေရံတွေကွဲအပ်သွားပြီးလေကားတွေလည်းပြိုကျသွားတယ်လို့ဒေတာခန်ရဲတပ်ဖွဲ့ပြောခွင့်ရလီအိုဘူဒါက AFP သတင်းဌာနကိုပြောပါတယ်။လက်စစ်တပ်အားကိုလည်းပြတ်တောက်ထားပြီးတော့ရေလည်းမလာတော့ဘူးလို့သူကပြောပါတယ်။ဒဏ်ရာရသူအနည်းဆုံး24ယောက်ကိုဆေးရုံကိုပို့ပေးထားပေမဲ့တိတ်ဆုံးတဲ့သတင်းတော့မရရှိဘူးလို့ပြောခွင့်ရအိုဘူဒါကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီနေအိမ်ကမင်ဒနာဝကျွန်းဒါဗိုဝါမြို့မှာရှိတာဖြစ်ပြီးသမ္မတနဲ့မိသားစုဝင်တွေထိခိုက်မှုတစုံတရာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ဆူနာမီအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင်။
ဒီ American Sun ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 1553 ည 25kHz 1783 ည 32kHz 9335 နဲ့ပထမနာရီဘက်မှာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကမ္ဘာစီးပွားရေးအင်အားကြီးအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွယ်ရေးသဘောတူညီမှုပထမဆင့်ကိုတောက်ချနေကသဘောတူခဲ့ကြပြီးနောက်တရုတ်ကတချို့အမေရိကန်ကုမ္ပဏီစီးတွေကိုဒီနေ့မှစတင်ကောက်ယူဖို့လှုံ့ထားတဲ့နောက်ထပ်ကုံသွယ်ကွန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ကုံသွယ်ကွန်ကော်မရှင်ကဒီနေ့မှပြောကြားလိုက်ပါတယ်အမေရိကန်နဲ့တရုတ်ကြားဒီကုံသွယ်ရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ကုံသွယ်ကွန်တွေကိုကုန်တွေရော့ကျသွားပြီးတော့အဲ့လိုရော့ကျသွားတဲ့အတွက်အမေရိကန်ရဲ့လေယာထုတ်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာတရုတ်နိုင်ငံကဝယ်ယူမှုဟာကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်တွေဘက်ကပြောပါတယ်။နိုင်ငံခြားမှာသဘောတူညီမှုမရခင်မှာတရုတ်နိုင်ငံဘက်ကလည်းအမေရိကန်ဘက်မှာဒီကနေ့မှကုန်သွယ်ကွန်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ဒီကားပစ္စည်းအစိတ်ပိုင်းတွေအပေါ်မှာအခုနေတိုးသွားဖို့စီစဉ်ထားတာပါ။အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ကွန်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်ဆိုပြီးဒီကော်မရှင်ကဗဏ္ဍာရေးဝန်ကြီးဌာနအပါအဝင်တရုတ်စိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆောင်မျက်နှာတွေမှာကြေညာချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဇက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိတည်ဆုံသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေတာရင်းမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အတန်ပြည်နယ်ကူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေသလိုလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲ၊ကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေအသေးရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်။ဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါ။နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုတော့ပြီးခဲ့တဲ့မေလမှာပြန်ပြီးအရွေးခံခဲ့ရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလေဝဲဝါဒီအစိုးရကဥဆောင်တင်သွင်းခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးမူဝါဒကိုတားပီးထားတဲ့ဒီဥပဒေကြမ်းကအိန္ဒိယမှာရှိတဲ့မွတ်စလင်တန်း200လောက်ကိုခွဲခြားဖိနှိပ်ဆက်ဆံရရောက်တယ်လို့အတိုက်ခံတွေအစ္စလာမစ်အဖွဲ့တွေနဲ့လက်ရာဇွန်းတွေကဆွတ်ဆွဲပြောဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒီဆွတ်ဆွဲချက်ကိုငြင်းဆန်ပါတယ်။
။အမေရိကန်ပြည်တော်စုမှမနေ့စနေနေ့ကကျင်းပပြီးတနင်္ဂနွေလုံးကိုပြသသွားတဲ့ဘောလုံးပွဲအတွက်မှာအမေရိကန်စစ်တပ်ကသူတင်နန်းသားတွေအနေနဲ့လူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုအသုံးပြုသွားသလားဆိုတာကိုစုံစမ်းစစ်ဆေးနေပြီဖြစ်တယ်လို့အမေရိကန်ကြီးတဲ့နဲ့ရေးတဲ့စစ်တပ်ကသူတာဝန်ရှိသူတွေကပြောကြားကြောင်း The Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။အဲ့ဘောလုံးပွဲကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ West Point စစ်တပ်ကသူဘူလောင်းနေနဲ့ Annapolis ရေးတဲ့ဘူလောင်းတွေဟာ Philadelphia မြို့မှာလုပ်ခဲ့တဲ့ American ကြီးတက်ရေးတဲ့ဘောလုံးပွဲအတွင်းလူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုလုပ်ခဲ့ပုံရတယ်ဆိုပြီးတော့ဒီသတင်းစာကဖော်ပြတာပါ။ဒီစစ်တပ်ကသူနှစ်ခုကတော့ဒီဘူလောင်းတွေဘာကြောင့်အဲ့လိုမျိုးလက်ဟန်ခြေဟန်တင်ဂီတာကိုလုပ်ခဲ့တယ်လဲဆိုတဲ့ရည်ရွယ်ချက်ကိုသူတို့အနေနဲ့မဆုံးဖြတ်သေးဘူးဆိုပြီးပြောကြောင်း The Wall Street Journal သတင်းစာကဆိုပါတယ်ဒီတင်ကေတာဟာအမေရိကန်ပြည်တော်စုမှာတော့ OK ဆိုတဲ့တင်ကေတာနဲ့လည်းတူတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့တနင်္လာနေ့ကနယူးဇီလန်နိုင်ငံ White Island ချွန်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်သေဆုံးသူဦးရေဟာ16ဦးအထိရှိသွားပြီဖြစ်ပါတယ်မီးတောင်တဝိုက်ကျန်ရှိနေတဲ့ရေအုပ်လောင်းနှလောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်သေဆုံးသူတွေရဲ့မိသားစုဝင်တွေအနေနဲ့ရေအုပ်လောင်းတွေကိုပြန်လူကျင်တာကိုနားလည်ပေမယ့်ရှာဖွေကယ်ဆယ်ရေးအဖွဲ့ဝင်အနေနဲ့လည်းခက်ခဲပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့သူရဲချုပ် John Timms ပြောပါတယ်မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီထဲမှာနယူးဇီလန်နိုင်ငံသားတွေအပြင်ဩစတြေးလျ၊ဗြိတိန်၊အမေရိကန်၊တရုတ်နဲ့မလေးရှားနိုင်ငံသားတွေပါဝင်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒီနာတနင်္လာနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်
။အင်္ဂလန်မှာဒီကနေ့ကစားနေတဲ့ဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းက Wolf အသင်းကိုတကူးကူးမရှိနဲ့ဦးဆောင်နေပြီးတော့ Tottenham တော့ဂိုးကိုရော Lucas Moura ကသွင်းပေးထားတာဖြစ်ပါတယ်။ Manchester United နဲ့ Everton တို့ပွဲမှာတော့Everton တင်းကတကူးကူးမရှိနဲ့ဥဆောင်နေပါတယ် Man U တင်းက Lindelof ကကိုကိုကိုတင်းထားတာဖြစ်ပါတယ်ခင်ဗျာ
တနည်းနည်းနဲ့ညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်လို့ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကစည်ရေးချင်းတွေကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြမြို့နယ်စိတ်ဒရာကြေးရွာမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစည်ရေးပြိပက္ခတွေကြောင့်ကြေးရွာအုပ်ချုပ်ရေးမှုအပါအဝင်လူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်တက်မတော်ဘက်ကထုတ်ပြန်ချက်မှာတော့2ဦးသေဆုံးတယ်လို့ပဲပါရှိပြီးအေအေနဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်စုံစမ်းမေးမြန်းထားတဲ့နိုင်ကိုအိမ်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်ဒရာကျေးရွာပြေကတ်တိုက်ခိုက်မှုအတွင်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်3ဦးသေဆုံးသွားတယ်လို့စိတ်ဒရာကျေးရွာသားတို့ကအခုလူပြောပါတယ်
။အဲဒီရွာလေးမှာတိုက်ပွဲမဖြစ်ဘူး။ရွာနောက်မှာလည်းမဖြစ်ဘူး
။အေးနေညာကညနေ7နာရီနေ့လောက်မှာစစ်တရာအုပ်ချုပ်ရေးမှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးရဲဘော300ဘာကနပ်ပြစ်ဖောက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွက်ပြစ်သူကထွက်ပြစ်ဆိုတော့အဲ့ဒီမှာအနေနဲ့နောက်ထပ်လိတ်ပြစ်တယ်လေပြစ်တဲ့ရှင်မဟိုအုပ်ချုပ်ရေးမှုအနည်းကအမျိုးသမီးတယောက်ကိုကြီးစံထိမှန်တယ်နောက်ပြီးဟိုစစ်တရာအုပ်ချုပ်ရေးမှုကိုလေအဲ့မှာသူကအိမ်နောက်ဘက်မှာဖုံးပြနေတဲ့အခါကျတော့အဲ့မှာသူ့ကိုလေအနားပေါင်းနဲ့ရိတ်သက်ပြည်တွေလို့တရားကျွန်တော်တို့သွားကြည့်တဲ့အခါမှာတွေ့ရတာအဲဒီသက်ပြည့်ခေပုံကိုကျောင်းမော်ရွာကကျော်တောင်ဟန်တယောက်လေးပါသေးတယ်အဲဒီမှာကျော်တောင်ဟန်ကလေအနားနဲ့လိတ်ပြတဲ့အခါကျတော့အဲဒီဘက်ဒီနိုးနိုးဒီနာကနေကြီးစံဝင်သွားတာသူ့ကိုတနက်တန်ရံနဲ့ဟိုအဲဒီညမှာပဲဆန်းသွားတယ်မနေ့က3နာရီ4နာရီတောင်းဝန်းကျင်လောက်မှာဒီမိသားစုတွေကသွားချေတဲ့အခါကျတော့အေးမင်းပုံတောင်ရတောင်ချေအောင်မှာရှိတဲ့ဒီတလူချောင်းကျေးရွာရွာနီးချက်မှာအေးเจ้าမကျေးရွာတောင်ဝန်းကအလောင်းကိုတွေ့ရတယ်အေးအလောင်းကဓာတ်နဲ့ဒင်းမဲကိုဖြတ်ထားတာတွေ့ရတယ်
ဒီစင်မှာ7ရက်နေ့ကပြေခတ်တိုက်ခိုက်မှုဖြစ်စဉ်တွင်စိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကြောင့်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ပြပြဝင်းတို့တိတ်ဆုံသွားတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဒီစင်ဘာ7ရက်နေ့ကမင်းပြမြို့နယ်ရာမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံးကျုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းစိတ်ဒရာကျေးရွာရောက်မှာပြေကမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်
အဲ့ဒီမှာကျွန်တော်လုံလုံကြီးစစ်ကြောင်းကိုအဲ့ဒီကအိမ်တိုင်ဘောနီပြစ်ခတ်ခဲ့ရရှိတယ်။အဲ့ဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စီတဲ့အခါမှာတော့အဲ့ဒီပေါ်မှာတော့ဒီမတင်ငါဘွယ်မျိုးသားနှစ်ဦးတေဆုံးနေတာတွေ့ရတယ်။ပြင်ကအဲ့ဒီညီညာတော့မှာ9ယောက်တွေ့ရှိရတဲ့အတွက်သူတို့ဆစ်စီနေနေတော့ကြပနာမဆစ်စီကြရဒီအဖွဲ့ဝင်နေတဲ့မာဂန်နေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုခွင့်ဆစ်စီနိုင်ရတဲ့ကျေးစခန်းကိုကျွန်တော်ပြန်ထားပြီးဖြစ်ပါလေ။
ကျေးရွာတွင်နေအိမ်တလုံးပေါ်ကနေအေးဘွဲကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကရာရှိတူတန်ရာရရှိခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်တိရခဏနေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်တအူးတေဆုံးတယ်လို့ပြောဆိုနေပေမဲ့တမရော်ဘက်ကတော့နှုတ်တေဆုံးကြောင်းပြောပါတယ် စိတ်တရရွာပြေခမှုတွင်တည်ဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့တော်ကျူပြည်ဝင်းတို့အတွက်ကပြမှုကျူးလွန်သူတွေကိုရေးယူပေးဖို့မိသားစုဝင်တွေကနေမင်းပြမြို့မှရဲစခန်းနဲ့မြန်မာနိုင်ငံမြို့သားလူခွေးရေးကော်မရှင်တို့ထံမှစာပေးပို့တိုင်ကြားထားပါတယ်။ဒေသမှာဆက်တရနေ့ကမင်းပြမြို့နဲ့စိတ်တရကျေးရွာတွင်ပြေခမှုပြီးကျွာသားတစ်ဆောင်ကျော်ဟာမင်းပြမြို့နဲ့တေကန်ရွာဘက်ကိုတိမ်းချောင်ထ ကျော်ကနေထွက်ပြီးတင်းဆောင်နေရပါတယ်။နောက်သားစီကြီးကုနေနောင်ပိုင်းနဲ့နောက်သားဆက်ကူတီစေပါလာတိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့ကြားဖြစ်ပွားနေတဲ့စီးရီးပတိပခတ်ဖြစ်စဉ်တွင်မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆစ်ဆောင်သတိနီပါတိုးပွားလာနေတယ်လို့ရခိုင်တိုင်းဒါမျိုးနွယ်များစီယုံကနေမနေ့ကထုတ်ပြန်ထားပါတယ်။ ဒါပြင်တိုက်ပွဲစဉ်တွင်အရသာ80ကျော်တိုက်စုံပြီး130ကျော်တန်ရာရရှိခဲ့တယ်လို့နေရာနီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။ကိုနိုင်ကိုရင်ပြပြသွားတာပါရှင်။အခုမြန်မာအရေးဆွေးနွေးခန်းအစီအစဉ်အလှည့်ရောက်ပါပြီ။ နိုင်ငံတိုးတက်ရေးအတွက်အခက်အခဲတွေကြားကဖောက်ထွက်နိုင်ဖို့ဆိုတာမျိုးဆက်သစ်လူငယ်တွေပေါ်အများကြီးမူတည်တယ်လို့ကုလသမဂ္ဂကချီးမြှင့်တဲ့ဆင်ဆက်မပြတ်ဖွံ့ဖြိုးရေးဦးဆောင်တီထွင်သူစုရရှိခဲ့တဲ့ကိုစော်ရဲနောင်ကပြောပါတယ်။ဦးစားချက်တွေကိုခြံတဲ့ပိတ်လောင်မထားပဲတဘာဝအတိုင်းမွေးမြူထုတ်လုပ်နေတဲ့ရွှေတောင်ညိုကြီးကြက်မွေးမြူရေးလုပ်ငန်းပူးတွဲတည်ထောင်သူတဦးဖြစ်တဲ့ကို
တော့ကိုလိုရင်တော့ငါအစ်ဒီချာရောက်ဖြစ်တဲ့ကိုမင်းကြီးရှိနေနှစ်ယောက်ဖြီထောင်ညူကြီးကိုမင်းကြီးနေတဲ့2015ခုနှစ်မှာစပြီးတော့ဒီထောင်နေပြီးတဲ့အခါကျတော့ဒီကြက်မွေးမြူကြီးပေါ့ကြက်မွေးမြူကြီးလုပ်ငန်းကဘလူကြက်မွေးမြူလုပ်ငန်းဆိုတော့ကိုဆိုရင်တော့ရှေ့မှာကျွန်တော်ရှင်းပြပါပါမယ်ဆိုတော့ဒီဖြီထောင်ညူကြီးကိုမင်းလီမီတက်ကိုစထောင်ပြီးတော့ဒီလူကြက်မွေးမြူလုပ်ငန်းအမျိုးအစားကိုစလုပ်ဖို့ဘလူစိတ်ကူးရခဲ့တာလဲ
အဓိကတော့ကိုဒီလိုကျွန်တော်ตาလေး6လရွယ်ပေါ့လေ6လရွယ်မှာဒီ nutrition consultant ပေါ့ဆောင်းဝင်ရနေပြောမှာဒီတသားကိုကျုပ်ကျွေးဖို့ဆိုပြီးမှာပါတယ
်
မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းမှာအဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့ကျွန်တော်သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဆိုတော့သိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေပြောင်းနေတယ်ကိုကိုပြည့်စည်ရလို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲဆိုတော့အဲ့ချိန်မှာဒီကူဖြစ်တယ်ဒါပေမဲ့ကျွန်တော်မွေးတယ်တော့ကျွန်တော်တကယ်ချင်းကိုမသူရှင်ရနေပြီးတော့မှအဲ့ဒါချင်းတိုက်ဆိုင်သွားတော့ကိုမကြီးကကျွန်တော်တို့ကြက်မွေးကြအောင်ဆိုပြီးတော့စပစ်တာကိုစပစ်တဲ့ခါမှာလည်းကျွန်တော်ကဒီရိုးရိုးဒီလောင်ကျင်းမွေးတာမျိုးတော့မလုပ်ချင်ဘူးကျွန်တော် free range ကြက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကတော့ကြက်တွေကိုထောင်ပြတာချင်ကျွန်တော် animal ဟိုပေါ့တိုက်ဆိုင်နဲ့ပတ်သက်ညှိမနှိမ့်ဆက်မှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းသူ့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကိုမကြီးတိုင်နေပြီးစခဲ့ပြတာပါဆို
ဒီလိုမျိုးလွတ်ကြောင်းပေါ့နော်လိုလလက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကျက်ဒီကိုမွေးတာကစီးပွားဖြစ်ပေါ်မွေးတာအရင်တော့အဲ့လိုမျိုးလောက်တိမရှိဘူးတင်တယ
်ဟုတ်ကျွန်တော်မှတ်သားပြီး
တော့ချန်နဲ့တော့ရှိမှာပေါ့နော
်ချန်ဒီလိုမျိုးအိမ်ဒီမှာမွေးကြရတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ့အလိုဖြစ်ပြီးတော့ဒီလွတ်ကြောင်းကျက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုံးတင်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘယ်လိုစဉ်းစားနေသွားလဲ
အဓိကတော့ဟိုဟာဒီကျွန်တော်တို့တမျိုးကြကျုပ်ရီကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်ဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကျတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တယ်ဖြစ်တဲ့ခါကျတော့ဒီချက်တွေရဲ့ဒီချက်တွေကိုတောင်းရဲမှာထည့်မထားခြင်းကိုထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလွတ်ကြောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုပ်တဲ့အချိန်တွင်းမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်ခဲတွေ့ရမှာတေချာပါပဲဘလို့အခက်ခဲတွေအဓိကရင်ဆိုင်နေရလဲ
အခက်ခဲတွေကတော့အများကြီးပဲအများကြီးပဲဆိုတော့အပိုင်းခွဲတော့ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူး။နောက်ပြီးတော့ဒီလွှတ်ကြောင်း
ကိုတော့တော့လည်းကြက်မွေးမြူတွေကြောင့်မရှိဘ
ူး။ကြောင့်မရှိဘူး။ကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာ။ကျွန်တော်တို့လည်းမရှိဘူး။မရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်တယ်။အစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်။တော်နေတဲ့ခါမှာကျွန်တော်ကအဲ့မှာဆပြီးတော့ struggle ဆလုပ်ရတာ။အဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့တဲ့ပတ်သက်နေအများကြီးကုန်တယ်။ဒီလေးစားလောက်ပိုကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေ။အဲ့လိုကြောင့်လည်းနောက်တစ်ခါကျတော့ပါလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာ product identity ထွက်လာတယ
်
အဲ့ product identity ကို
ဘယ်သွားရောင်း
မလဲထွက်လာပြီနောက်ပြီးတော့ဒီဟာကိုကြောစိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးစုကြောစိတ်များတယ်ကိုကြောစိတ်များတဲ့ဒီ product ကိုဘယ်လိုသွားရောင်းမလဲဆို market အခက်အခဲဆုံးမှာကြုံခဲ့တယ် အဲ့လိုကြောင့်ဆက်ကအများကြီးလုပ်ခဲ့ရအောင
်ဖောက်ခဲ့ရတာပေါ့နော်ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်လုပ်ငန်းအစ်စ်ဆိုတော့အခုချိန်ကြီးလဲပဲဒါအခက်အခဲတွေတော့ရှိနေပါဘူးအခက်အခဲတွေနည်းသွားပြီလားအခုချိန်မှာ
ပြောရင်တော့အခက်အခဲတွေကဒီ project နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ပြီးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေတော့တဖြည်းဖြည်းတဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေတခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ်
ဈေးကအခုလက်ရှိအခြေအနေပေါ့လေစားလုပ်တာကနေပြီးတော့ကြုံရတဲ့အခက်အခဲကနေပြီးတော့အခုလက်ရှိရှိနေတဲ့အထက်မှာဆိုအကြီးမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်အကြီးမားဆုံးရင်ဆိုင်နေရတာလို့ပြောရင်ပါရှိတ
ယ်အကြီးမားဆုံးရင်ဆိုင်ရတဲ့အခက်အခဲကတော့ကျွန်တော်တို့ကကျွန်တော်မြောက်ကဒီဝန်ထမ်းဘွားနေလာတာဝန်ထမ်းဘွားနေလာတော့ကျွန်တော်မှငွေကအလုံးလောက်မရှိရှိတဲ့မိသားစုမှာရှိတဲ့မိသားစုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုပ်ခဲ့ရလုပ်ခဲ့တော့မြေစုပါဆိုတော့မြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုကိုဖိုးစုရဲ့မြေကိုကျွန်တော်ခဏယူပြီးလုပ်ခဲ့ရတာပြီးတောင်းပြီးလုပ်ခဲ့ရတာပေါ့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်မှအဓိကတော့ financial အခက်ခဲပဲပြီးတော့နောက်တစ်ခေါက်ကျတော့ဤပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘယ်လိုသွားရအောင်လဲဆိုအခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်လေသမားတွေလည်းဤပညာတွေပါပြန်ပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုတော့ငပူတော်မှာစတယ်အဲဒီကနေပြီးတော့ဘူးဆိုရင်ကျွန်တော်သိထားတာကလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီဆိုတော့လူတရားစော်လောက်လူတရားညီပါလူတရားစော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလက်သမားတွေနဲ့ဘယ်လိုလုပ်ကြလဲတခါညီမကြီးတွေကိုဘယ်လိုလုပ်ပေးကြလဲအဲဒီအပိုင်းကြီးတွေရှင်းပြအောင်ဟုတ်က
ဲ့လက်သမားတွေကြတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကဤပညာပေးတယ်ဤပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလို့ဒီလူကြောင်မွေးရစနစ်ကိုဘလို့မွေးလဲဆိုတဲ့နီးစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီတို့ကြောင်မွေးတဲ့ချက်တွေကိုကျွေးဖို့တဲ့အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နီးနဲ့ဘလို့စိုက်မလဲဆိုတဲ့နီးပညာတွေတုံ့ပြန်ပေးတယ်ဟာတစ်ချက်ဆိုနံပါတ်1ကကြတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တဲ့ညတံပိုးပေးတယ် financing ဆိုရယ်ပေါ့လေနောက်တတိယချက်ကကြတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နာရောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးကွက်မရှိတဲ့ပြဿနာကိုကျွန်တော်ကတာဝန်ယူပြီးတယ်ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီနီးပညာကိုငွေရေးကြီးအခက်ခဲကိုနောက်ပြီးတော့ market ဈေးကွက်အခက်ခဲတွေအားလုံးကိုလေသမားတွေကဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျဲဦးထုတ်တဲ့လေသမားတွေနဲ့ဒီဟို site တွေးတဲ့သမားတွေ site တွေးတောင်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဦးလေးတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့ကျွန်တော်ရောင်းတယ်အဓိကကျတော့ဒီအမျိုးသမီ
းဘာချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလို့ပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
ရလဲအဓိကတော့ကိုယ်ရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေကအလုံးမရှိအလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးချင်တာ ਨੇ နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော်ကအမြဲနေရာတိုင်းမှာရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ဝါချင်းလေးကိုစဉ်းစားတာအဲကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တက်ပါဘူးရက်တက်တဲ့သူကိုကွန်မန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှရွာလူတွေတင်ပြီးတယ်တင်ပြီးပြည့်ချက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရာ
ချင်းတောင်ဆိုတော့
တလောက်ကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တလောက်ကိုသူတို့ရဲ့ပြန်ပြအစီဝင်ငွေက၄သိန်းကျော်ရှိတယ်ဒါလည်းကျွန်တော်တို့ကကုန်စရာတစ်ခုဖြစ်လာတော့
သူတို့လည်းပြောတာပေါ့နော်
သူလည်းပြောလာ
ရတယ်ဝင်ငွေလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုကိုကြိုးမြန်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်ရဲ့ကျက်စာအတွက်ဒီကျွန်တော်တို့ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic needs နဲ့တိုင်းစိုက်ပြီးပါအခုလို့စိုက်ပြီးတဲ့ဆိုရင်ကျွန်တော်တို့ဘလောက်ပြီးမယ်အဲ့တော့လေသမားတွေဆိုရင်ပထမဦးဆုံးနှစ်မှာတော့တို့ဒီစက်စားခြင်းဆိုတော့ organic လည်းမမရသေးဘူးဒါပေမဲ့ကျွန်တော်တို့သူ့ကို target ပို့ပြီးလဲဆိုတော့၃နှစ်အတွင်းမှာခင်ဗျားတို့မိုင်းဆုံးနေဒီပေါ့လေပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်နောက်ဆုံး organic ဖြစ်သွားပါဘူး organic ဆိုတဲ့ဘောလေတရက်ထက်နဲ့တရားလုံးတမ်းမဖြစ်ဘူးမဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့၃နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားကျွန်တော်ပြောတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘလောက်ရအောင်လို့ဘလောက်ရအောင်လို့ပြီးသွားမယ်အဲ့လိုပဲဒီမွေးငွေသမားတွေပေါ့မွေးငွေသမားတွေဆိုလည်းကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်တဲ့မှာပါလို့အောင်မယ်ညနောက်ဆုံးအိတ်တဲ့ချိန်ဒီပါလို့အောင်မယ်ဆိုကျွန်တော်အားလုံးတင်ပေးထားတယ်အဲ့တင်ပေးထားတဲ့အတိုင်းသူလုပ်တယ်ဆိုရင်ကျွန်တော်တို့ကဘလောက်ကျုပ်တလုံးမှာဘလောက်တိုးပေးပါမယ်ဆိုတော့ကျွန်တော်ဂရိပေးထားတယ်အဲ့ဂရိဒိုင်မန်ကိုရတဲ့အခါမှာကျုပ်ကကြတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်လို့ရတယ်အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားပဲဖြစ်သူတို့ကပုံမှန်တဲ့ပို့တဲ့ပတ်စံကိုပို့ရလာတယ်။နောက်ပြီးတော့အာမခင်တဲ့ရှိတဲ့ market တခုသူတို့ရသွားတယ်ဆို
။ organic ဖြစ်ပါတယ်လို့ကိုဆိုရင်တော့ဘယ်လောက်အာမခံခံနိုင်အာမခံနိုင်လဲ
။ဒီကကကျွန်တော်မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတခုရှိတယ
်။
အဲ့ဒါကတော့ဘာလဲဆိုတော့ဒီဓာတ်ဥပဒေမတုံးတာနဲ့ organic ဖြစ်တယ်သူပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်။ဒါပေမဲ့တကယ်တကယ်က organic ဆိုတာအဲ့ဒီဟိုဒီ chemical မပါယုံနဲ့ organic ဖြစ်တာ
ဒီပစ္စည်းမပါယုံနဲ့မဟုတ်ဘူး
။ဘာလို့ပစ္စည်းဖြစ်တာလဲမဟုတ်ဘူး။သူကဘာလို့ရမလဲဆိုတော့သူက process ကောင်းများစွာရှိတယ်။ ဥပမာဆိုပါဆိုဒီကြက်တွေကျွေးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မရပြီးသားပဲဖြစ်ရမယ် organic ရပြီးသားကြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ်အဲ့လိုမျိုးတွေမှာမရှိတော့ကျွန်တော်တို့ကလည်းတကယ်တည်းနဲ့ organic ယူခဲ့တာမဟုတ်လက်ရှိကျွန်တော်တို့ခြံတွေအားလုံးဒီရထားတဲ့လက်မှတ်တွေ conversion to organic ပေါ့ဘာမှလို့ပြောရအောင်တော့ conversion organic to ကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာ
အဲ
့တော့ကျွန်တော်တို့ဒီ
certificate ကဘယ်သူကထုတ်ပေးတာလဲ
မြန်မာ organic agriculture group ဆိုတဲ့ group ကနေတော့ထုတ်ပေးပါတယ်ဟု
တ်ကဲ့
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment ရဆိုရင်3နှစ်နေတော့ဒီ full flat ပေါ့တရားရုံးဖြစ်တဲ့ organic ဖြစ်တော့ရတယ်အဲ
့
တော့အဲ့ဒါကြောင့်လည်းဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate တန်လို့တယ်တို့တော့ဘာလို့တက်လာလဲဟုတ်တယ
်
ဘလောက်တက်လာလဲကျွန်တော်တို့ဒီဘာလို့လဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးလေးနဲ့ကျွန်တော်တို့သွားရတာကိုဟု
တ်ဆိုတော့အခုလက်ရှိအခြေအနေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနေတာက90%လုံး organic သိစားပြီဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူဘောလေမမားရွေးဆိုတဲ့ခါကျတော့ကျွန်တော်ဘာလို့ဘလို့ပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျက်ဦးဘောလေအင်းလေးတို့ကြောက် free range ကျောက်တို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကစမားကိုရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျောက်တို့တလုံးမှမရတော့ဒီတော့လည်းကျွန်တော်လွတ်ကျောင်းကျောက်တို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကုန်ကြစိတ်ပုံများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥတာနဲ့စားရင်အဲ့တော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးကွက်ကိုတင်ရဈေးကွက်မှာလည်းဒီတဲဥကနက်ပူစည်းကြည့်မယ်ဆိုတော့ဈေးကွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်ရဲ့ဈေးကွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ရှိကျွန်တော်ထုတ်တဲ့နေရဲ့ပမာဏရဲ့ဝန်ထမ်းတွေကစမားပမာဏမျှကြီးဖြစ်နေတယ်ကျွန်တော်ကဟို customer လူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရအောင်အဲ့လိုပဲ market ပို့သွားရင်လည်းကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်ဒီကျွန်တော်ရဲ့လက်ရှိ customer အရေးအတွက်ရဲ့နောက်မှထပ်ထွက်လာမယ့် customer ကျတော့ကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးကျောင်းသွားတဲ့ပုံစံပဲရှိပါသေးတယ
်။လက်ရှိအခြေအနေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချဲ့နိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိလား
။ရှိတယ်ခင်ဗျာအဓိကကတော့ကျွန်တော်တို့ဒီဟာသုံးမဆိုရင်တော့ကုန်ကြစည်ဒီအများကြီးရှိတာဆိုတော့ကျွန်တော် market share ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်။ဒီဈေးကွက်ချဲ့ထွင်ရေးအတွက်ကုန်ကြစည်ဒီရှိနိုင်တယ်။နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဆိုတဲ့ခါမှာကျွန်တော်တို့မှာကျွန်တော် channel ရ ready မရှိဘူး။ကျွန်တော်လယ်သမားတွေနဲ့ကျွန်တော်လုပ်ဆောင်ရအများကြီးရှိသေးတယ်။လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးတက်ဆိုကျွန်တော်အဓိကလိုတာတော့ဒီဗန္ဒားရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဗန္ဒားရေးဆိုင်ရာခက်ခဲပြည်တယ်တော့ကျွန်တော်အများကြီးကျွန်တော်ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်ပြီးထွင်ပြီးတော့ငွေလုံးကမရှိသေးတဲ့ဟာမျိုးဒီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်တော့လူငယ်တွေနေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်ကြလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတင်မှုရကြလုပ်နေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တီတီထွင်ပြီးလောက်လာကြတယ်ဟိုကော်ဖီကိုအစ်စ်လေးတီထွင်လိုက်မလားငွေတီးကိုပုံစံအစ်စ်ပြောင်းလို့မလားတော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲကျွန်တော်ကျုပ်ဆိုရလဲအရင်ကရှိထားပြီးသားကျုပ်ကမှပုံစံပြောင်းလို့တော့ဒီလိုဖြစ်သွားတယ်ငွေတီးကိုလည်းပုံစံပြောင်းလို့ပုံစံဆိုအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံတွေ့တဲ့ပုံစံထုတ်လိုက်ပြီးတော့အများကြီးတွေ့ရအောင
်ဆိုတော့ဒိုင်းကြီးကဒီထက်တိတိပို့ပြီးတော့တိုးတက်ပြီးတော့ပြောင်းလဲမယ်ဆိုတော့ဆော့ယူပြီးတော့ပြောင်းနိုင်မှာပေါ့ကွတိုးတက်ပြီးပြောင်းလဲမယ်ဆိုရင်အရာတွေပိုဖြစ်လာနိုင်တယ်လို့ပိုအကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင်လား
အဓိကတော့ကိုကြီးဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲတွေမှာဖောက်တဲ့လူတွေရှိတယ်အဲ့ဖောက်တဲ့လူတွေကသူဖြစ်ပြောင်းလဲပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲတွေမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျော်မျက်စိတွေမှာများတော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့
ကျွန်တော်လည်းဒီလိုမျိုးပြန်ပြည့်စုံကြရအောင
်ကိုချချတဲ့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမရေးဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမတီကပေးစာကန္တာအစာအထူးစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်လက်ရှိအချိန်ဟာအစ္စလာမစ်ဘူပေါင်းဆောင်ရွက်ရေးအဖွဲ့OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမူဆင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါဒါကိုမြန်မာနိုင်ငံကိုစားနိုင်ငံရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးလာရန်ထားတဲ့ရှင်းနေတွေနဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တပ်မတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဦးဆောင်ပြီးတွားရောက်ရင်ဆိုင်နေရခြင်းတပ်မတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတပ်မတော်စစ်ခေါင်းဆောင်တွေတပ်မတော်ကိုယ်စားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ ICJ ပြဿနာကြောင့်တပ်မတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလေလာတင်ပြသွားပါမယ
်အခုဆိုရင်လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်တီခိုင်ဖြိုးနဲ့တက်မတော်သားကိုစလဲတွေကတစ်ဖက်အပြင်းထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်တီခိုင်ဖြိုးနဲ့တက်မတော်ကိုစလဲတွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကျန်း5ခုအထိတင်လာပြီးအဲ့ဒီဥပဒေမူကျန်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။တီခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကျန်းတွေကိုလွှတ်တော်ရဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကျန်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်မဲခွဲဆုံးဖြတ်တော့တီခိုင်ဖြိုးနဲ့တက်မတော်ကိုစလဲတွေတင်တဲ့ဥပဒေမူကျန်းတွေအားလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြေထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုစလဲရီဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတဲ့စစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွေဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတီခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်9အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကျမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းကော်မတီရဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမျိုးထွန်းအောင်ကလွှတ်တော်ရင်မဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုဖြစ်တဲ့အကြောင်းအဲ့ဒီလိုလုပ်မယ်ဆိုရင်အန္တရာယ်ရှိလာနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ဒါတွေမကသူကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့လုပ်ရတဲ့ချုပ်ကိုထောက်ပြပြီးဒီလိုဝန်ကြီးချုပ်ဦးနုရဲ့မစင်မကျင်လှုပ်ဆောင်မှုအကျိုးရလဒ်တွေကြောင့်တိုင်းပြည်ချင်းနေတည်ငြိမ်မှုပြက်ပြားက1958ခုစက်တင်ဘာလ26ရက်နေ့တွင်တင်ပြပါစာနှင့်ဘုရုတ်ကြီးနေဝင်အားအာဏာထိန်းသိမ်းပေးနိုင်ပါယံညှိနှိုင်း၍တိုင်းပြည်အချုပ်အခြာအာဏာတည်ရက်ခိုင်မြဲစေရန်ထိန်းသိမ်းဆောင်ရွက်စေခဲ့ရမှုကိုတတိပြုနိုင်ပါယံတင်ပြအပ်ဆိုပြီးလွှတ်တော်တွင်ပြောဆိုခဲ့ပါသည်။အဓိပ္ပာယ်ကတော့လွှတ်တော်တွင်ကအငင်းပွားမှုတွေကဆက်အာဏာသိမ်းပွဲအထိရောက်ကောင်းရောက်သွားနိုင်တယ်ဆိုတာကိုတွေ့ဝဲပြီးသတိပေးခြင်းတဲ့သဘောပါပဲ။ ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကိုအခုလက်တော်တွေတပ်မတော်သားကိုယ်စားလှယ်တယောက်ဟာသူပြောဆိုမဲ့အကြောင်းအရာအချက်လက်တွေကိုသူ့သဘောနဲ့သူပြောဆိုဝင်မရှိပါဘူးတက်ဆိုင်ရာကြီးကြပ်သူအထက်ရာရှိတဲ့စီစစ်ပြီးနောက်မှသာတင်ပြခွင့်ရတာမို့ဒီပြောဆိုမှုဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားလို့ကောက်ချက်ချနိုင်ပါတယ်
အခုရပိုင်းအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းနိုင်ငံလေးမေကွန်းတွေပြောပါတယ်။နိုဝင်ဘာလ29ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတက်သူမှပြောတဲ့သူ့မိန့်ခွန်းထဲမှာလက်ရှိရွေးကောက်ခံအစိုးရကိုတိတ်သဘောမကျတဲ့အကြောင်းတွေ့ဝိုက်ပြီးပြောဆိုတာကြားကြရပါတယ်။ သူကဒီမိုကရေစီခိုင်မာအားကောင်းရန်အတွက်တိုင်းပြည်တည်ငြိမ်အေးချမ်းရန်အုပ်ချုပ်သူများကောင်းရန်လူကြောင်းပါတီနိုင်ငံရေးများပါသောအုပ်ချုပ်မှုစနစ်မျိုးဖြစ်နေပါကအစဉ်မပြေကြောင်းဒီမိုကရေစီတွင်ရှင်ပြိုင်ဘက်အတိုက်ခံပါတီများရှိမည်ဖြစ်ကြောင်းပါတီနိုင်ငံရေးပါသောအုပ်ချုပ်ရေးဆောင်ရွက်ပါကအုပ်ချုပ်ရေးကိုအတိုက်ခံလုပ်မှာဖြစ်ကြောင်းအာဏာရပါတီကလည်းအာဏာရရှိရေးအာဏာတည်ငြိမ်ရေးကိုကြိုး ညီညွတ်မျှတာတဲ့အုပ်ချုပ်ရေးဖြစ်ရန်လိုကြောင်းဆိုပြီးထည့်သွင်းပြောဆိုခဲ့ပါတယ်။အလားတူဒီဇင်ဘာလ6ရက်နေ့မှာကျင်းပတဲ့ပြည်ဦးလွင်စစ်တပ်ကသူအပတ်စဉ်61ကျောင်းစင်းပွဲစီရေးပြအခမ်းအနားမိကုံးမှာလည်းမိမိတို့နိုင်ငံ၏တမိုင်းကြောင်းနိုင်ငံ၏ဖြစ်တည်မှုများအရာတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုသည့်စကားသည်မြေတိခေအခါမဆိုအငဲမှန်ကန်မှုရှိနေမည်ဖြစ်ကြောင်းပြောဆိုခဲ့ပြန်ပါတယ်။ဒါဟာအရေးစစ်အာဏာရှင်တွေခေတ်ကဆောင်ပုတ်တစ်ခုဖြစ်ပြီးတက်မတော်ဟာတိုင်းပြည်တပြည်ရဲ့အစိတ်ပိုင်းဖြစ်နေတယ်ဆိုတာတိုင်းပြည်တိုးတက်ချမ်းသာကြွယ်ဝပါမှရေမြင့်ကြာတင့်ဆိုသလိုတက်မတော်လည်းအင်အားရှိလာမယ်ဆိုတဲ့အတွေးအခေါ်မျိုးနဲ့ဆန့်ကျင်နေစေဖြစ်တာတွေ့ကြရပါတယ်။
မြန်မာတပ်မတော်နဲ့အနှစ်ပေါင်း60ကျော်ကြာတိုက်ခိုက်ခဲ့ပြီးမှအတိုင်းပြည်လုံးအပြည့်အစုံချုပ် NCA လက်မှတ်ထိုးခဲ့တဲ့ KNU ကရင်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမှုဒူစင်ဖိုးကမြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေကြာရှည်ဖြစ်ပွားနေခဲ့တာကိုအားလုံးနောက်နာရကြပြီလို့သူယူဆကြောင်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေကရင်ဒုက္ခသည်တွေနေထိုင်ဖို့အတွက်မြောက်ဦးဒီမြို့ကနေအိမ်တွေလွှဲပြောင်းပေးရပွဲမှာသူကအဲ့ဒါလိုပြောခဲ့တာပါ။တချို့နိုင်ငံသမားတွေကလည်းတပ်မတော်ရဲ့လုပ်ရည်ကနေတဆယ်ပေါ်ပေါက်လာတဲ့ICJ မှာတရားစွဲခံရမှုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ရင်ဆိုင်ဖြေရှင်းပေးနေတာကြောင့်အမျိုးသားညီညွတ်ရေးရည်ဖြစ်ပေါ်လာနိုင်တယ်လို့အကောင့်ဘက်ကမြင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခုံးတွေလွှတ်တော်နဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ပြောဆိုပြုမှုပုံတွေကိုကြည့်ရင်လက်တလို့ဖြစ်ရတဲ့နဲ့ပတ်သက်ပြီးအတွေးခေါ်ဆိုင်ရာထူးခြားတဲ့ပြောင်းလဲမှုတစုံတရာမတွေ့မမြင်ရသေးပါကြောင်းတင်ပြလိုက်ရပါတယ်။
ဆူဆူအမြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းနှလာလေးမနေ့ပိုင်းစီစဉ်မှာလဲနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုဖိတ်ခေါ်ပြရစီရှင
်။ကြော့ရှင်ပြော2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကြားဖတ်မှုတွေနောက်ပိုင်းတက်မတော်ရဲ့မြေမြေရှင်းလင်းရေးစစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါ်ဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘယ်လောက်ထိယုံကြည်အားကိုးအားထားနိုင်မှာလဲ။လာမယ့်အင်္ဂါနေ့ညဒဲဒီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်ရလို့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရကြမယ်တော်ရရှင်တွေကိုကြည့်ကြပါလိမ့်မယ်။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။သောရရှင်များရှင်ဒီအခုဆက်ပြီးတော့တင်ဆက်ပေးမယ်အပတ်စဉ်တင်ဆက်ပေးနေကြမြန်မာပြည်မှပေးစာများအစီအစဉ်နေရာမှာတော့2019ခုနှစ်ကုန်အထူးအစီအစဉ်တွေအဖြစ်နဲ့အခုနှစ်ကုန်ပိုင်းအထိတင်ဆက်သွားဖို့ရှိပါတယ်။အခုသတင်းပတ်မှာတော့2019ခုနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသပ်ချက်ဖြစ်ပါတယ်။မအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင်။
Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြာခင်ကောင်းဆုံးတော့မယ့်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တစ်ခုလုံးဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်လို့ရတယ်ကြည့်ကြရအောင်ပါနော်။ကိုမကြည့်ဖြစ်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ရင်ကြည့်ရနိုင်အောင်ပါ။ပြီးခဲ့တဲ့2019ခုနှစ်ဟာဒီစနီရုပ်ရှင်ထုတ်လို့ရတဲ့တကွာလုံးမှာရုံဝင်လူများတဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှင်းလို့ပြောရပါမယ်။နိုင်ငံတကာမှာလူအားပေးအခင်ရဆုံးရုပ်ရှင်ကား၅ကားမှာ၄ကားကဒီစနီကထုတ်တာဖြစ်ပါတယ်။အဲ့ထဲမှာ Avengers Endgame ကရှေ့ဆုံးကရှိပြီးတော့တကွာလုံးရုံတင်ဝင်ငွေဒေါ်လာတန်2800ရခဲ့တယ်လို့ Box Office Mojo website ကပြောပါရယ
် And never return
အဲ့နောက်မှာတော့ Disney ရုပ်ရှင်ထုတ်လုပ်ရေးကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန် 1600 ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန် 1100 ကျော်ရထားပြီးပါပြီ
I always feel like I'm putting my friends in danger. The world needs the next Iron Man.
Are you going to step up or not?
အဲ့နောက်မှာတော့ Disney ကပဲထုတ်လုပ်ရိုက်ခဲ့တဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန်1120နဲ့တန်1080လို့အတူတူရထားပါတယ်။ဒီဝင်ဝင်စင်းက November လမှာစင်းပိတ်ပြီးတွက်ထားတဲ့စင်းဖြစ်ပါတယ်။
We must hope.
Disney ရုပ်ရှင်ထုတ်လို့ရေးကပဲရိုက်ကူးတဲ့ Frozen နံပါတ်2ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်တစ်ဘွားလုံးအတိုင်းအတာနဲ့ဒေါ်လာတန်350လောက်ရထားတာကြောင့် Animated Cartoon ရုပ်ရှင်ကားတကားအနေနဲ့တစ်ဘွားလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးကျယ်အောင်မြင်ခဲ့တဲ့ကာတွန်းက Frozen ရဲ့အဆက်ဒုတိယကားရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းတတိယပတ်မှာရုံတင်တဲ့နေရာမှန်တယ်မြတ်မှာဒီကားကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါ Hollywood ရုပ်ရှင်လောကအတွက်အကြီးကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့ Academy ဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရဖြစ်စရာတွေနဲ့ဆက်ခဲ့တာပါကွင်းတေးဂီတာအဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြောရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့တရုတ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရသွားပါတယ်။ဒီကားကဒီနေ့အတွက် Oscar ဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါတယ
်။ You're a legend, Fred.
ဒါမဲ့လည်းအကယ်ဒမီရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိသျှမင်းသမီး Olivia Colle ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပါ
He is reason working for a black man. You and a deep south, there's gonna be problems.
Promise me you're gonna write me a letter.
I promise.
Tell me that don't smell good.
I've never had fried chicken.
နောက်တစ်ထူးကြားရလို့ပြောလို့ရမယ်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားဆုစီးရင်မှာခီးသွွားရုပ်ရှင် Green Book ကအများကဆုရမယ်လို့ခန့်မှန်းထားတဲ့ရိုမာရုပ်ရှင်ကားကိုကြော်ပြီးတော့ဆုရသွားတဲ့ဖြစ်ပါတယ်။ဒီလိုမျိုးရိုမာရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုနဲ့လွဲသွားလို့ Netflix online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီး Netflix မှာပြတဲ့ရုပ်ရှင်ကားကတစ်မျိုးကြနည်းနဲ့ရုံတင် Hollywood ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီးဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီရိုမာရုပ်ရှင်ကားကိုရိုက်ကူးတဲ့ Director Alfonso Cuarón ကတော့အကောင်းဆုံး Director ဆုရသွားတာပါ။ပြီးတော့ဒီအထုပ်ပတ်တိရုပ်ရှင်ရိုမာဇာတ်ကားကအကောင်းဆုံးနိုင်ငံသားဘာသာဇာတ်ကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆုလို့ရရှိပါတယ
်။ I don't know all of them are beautiful. Of course a foreign language film given to a Mexican film.
မပြောရပါဘူးဗျာ။ကားတိုင်းကောင်းတာပါပဲ။ဒါပေမဲ့ဒီ Mexican ဇာတ်ကားပြောရုပ်ရှင်ကအကယ်ဒမီဆုပေးပွဲမှာနိုင်ငံသားဘာသာရုပ်ရှင်ကားဆုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရန်ကိုဂုဏ်ယူမိပါတယ်။ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ Director Alfonso Cuarón ကပြောသွားပါတယ်။နာမည်ကြီးမင်းသား Bradley Cooper နဲ့အဆိုတော်လေဒီဂဂါတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့ အစားအစပေါင်းရုပ်ရှင်တွေကဇက်ဝင်ဆောင်တွေတွေရှယ်လို့ကိုဒီစုချင်းမြင်ပွဲမှာဖြောပြခဲ့ပြီးတော့ရွှေပွဲလာပြိတက်တွေကိုတချင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်အဲ့ဒီ A Star is Born ရုပ်ရှင်ဇာတ်ကားနဲ့ Lady Gaga ကအော်စကာဆုရရှိခဲ့ပါတယ
် Trying to build little bits of the puzzle. What do you remember about the incident?
I like this one.
Look at the map. Where were you when it happened?
ဂျုံတင်ဝင်ဝင်များပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ဂျုံကိုလူသိမ့်ဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ The Goldfinch ရုပ်ရှင်ဇာတ်ကားက2013မှာပူလစ်ဇာဆုရရှိထားတဲ့ဝတ္ထုကိုပြန်ပြီးရိုက်ကူးတာဖြစ်ပါတယ်ဒါနဲ့ဒီလိုမျိုးစောင်းမအောင်မြင်မှုရရတယ်ဆိုပေမဲ့ရုပ်ရှင်ပြန်ပြောင်းရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူး။အဲ့ရုပ်ရှင်ထဲမှာပါဝင်တဲ့ရုပ်ဆောင်တဲ့အတွေကလည်းနာမည်ကြီးတွေပဲဖြစ်ပါတယ်။ဒါနဲ့ဒီရုပ်ရှင်ကဝင်ငွေအဖြစ်လဲမအောင်မြင်လို့ဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါတယ်။နာမည်ကျော်မင်းသမီး Nicole Kidman ပါဝင်တဲ့ရုပ်ဆောင်ထားပေမဲ့လည်းရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့ Rotten Tomatoes website ကတော့ဒီကောင်းကို24ရာခိုင်နှုန်းပဲအမှတ်ပေးထားပါတယ်။တကဘာလုံးရုံတင်ဝင်ငွေကလည်း10တန်းအောင်မရတာမလို့ရိုက်ကူးကုန်ကြစီဒေါ်လာ45တန်းအတွက်အရင်အောင်မကြည့်ဖြစ်ခဲ့ရပါတယ်။ဒါနဲ့စူပါဟီးရိုးလူကြမ်းကောင်ရုပ်ရှင်ကားတွေကတော့ရုံတင်လူကြိုက်များတဲ့ကားတွေပဲလို့အားလုံးကထင်ထားကြပါရဲ့နော်။ဒါနဲ့လည်းပြည်ခဲ့တဲ့2019ခုနှစ်ရုံတင်တဲ့စူပါဟီးရိုးရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့တဲ့နဲ့ရုံမှာ၆ကက်ကက်နဲ့အဆုံးသတ်သွားပါတယ်။ Hellboy ငရဲလူသားရုပ်ရှင်ကကရိုက်ကူးကုန်ကြစီဒေါ်လာတန်90တောင်ရှိခဲ့ပါတယ်။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကာတကာဖြစ်တဲ့ Dark Phoenix ရုပ်ရှင်ကလည်းရုံကိုလူမဝင်မနဲ့အဆုံးပေါ်ခဲ့ပါတယ်။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်အောင်စုမှာရုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါ။နိုင်ငံတကာကရုံတင်ဝင်ငွေနဲ့ပေါင်းပါမှစုစုပေါင်းဒေါ်လာတန်250ကျော်ပဲရခဲ့ပါတယ်။ဒါမဲ့2019ခုနှစ်ကဂီတာကျော်မော်ရီရဲ့အာထုပ်ပတ်တီရုပ်ရှင်ကားတွေအောင်မြင်မှုရရင်နှင်းလို့ပြောနိုင်ပါတယ်။ဗြိတိသျှအဆိုတော်ကြီးအယ်တန်ဂျွန်အကြောင်းရိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစား American နင်းနမီကြီး Judy Garland ရဲ့ဘဝနောက်ဆုံးနေ့ရက်တွေကြောင့်ကြေးခွဲဝမ်းနည်းစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်စကားအစုံအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမင်းသမီး Renee Zellweger ရဲ့တရုတ်ဆောင်ပါရမီကိုလည်းအရင်ဝိုင်းပြီးချီးကျူးနေကြတာပါ
။ Room service.
I didn't order anything.
There's a man under the train. Surprise.
I don't think about it. That's a conversation that happens in rooms that I'm not in. So,
ကျွန်မကအဲ့ဒါကိုမစဉ်းစားထားဘူး။အဲ့ဒီမှာပြောခဲ့တဲ့စကားတွေကိုကျွန်မတကယ်နားထောင်ခဲ့ရမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီစကားကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီစကားရိုက်ကူးရင်းနဲ့ရရှိရတဲ့ငွေကြေးနဲ့မိတ်ဆွေငွေကြေးအတစ်တွေဒါတွေအတွက်ဘလောက်ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျွန်မစဉ်းစားပါတယ်။ဂလိုရီရတာကကကျွန်မအတွက်တော်တော်ကိုအကျိုးထူးပါတယ်လို့မင်းသမီးရနယ်ဇယ်ဝဂါပြောသွားပါတယ်။2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်တံဇလန်တွေ Downton Abbey ဇလန်တွေကို2019စက်တင်ဘာမှာတော့ရုပ်ရှင်ကားကြီးဖြစ်နေပိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်။မင်းမျိုးမင်းနွယ်တွေနဲ့သူတို့ရဲ့အစီအကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါ။ရုပ်တံဇလန်တွေကမူရင်းတရုပ်ဆောင်တော်တော်များများကိုပဲဒီရုပ်ရှင်ကားကြီးမှာပြန်ပြီးတွေ့နိုင်ပါတယ်
။ Welcome to Downton Abbey.Will you have enough cliches to get you through the visit?
That's how it's going to be. You can't get your own phone. You can't get your own phone.
I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?All I have are negative thoughts.
ရုပ်ပြကတုံးကိုရုပ်ရှင်ကားအဖြစ်နဲ့ပြန်တွေ့ရိုက်ကူးထားတဲ့ဂျိုကာရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာ10,000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြည့်ရှုရုပ်ရှင်အဆင့်သတ်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများများရစေတဲ့ပထမအဦးဆုံးကားဖြစ်ပါတယ်။ဒီရုပ်ရှင်ကားကလူရည်တိတ်များတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရဘဲဒီလောက်ဝင်ငွေများများရတာဖြစ်ပါတယ်။ဒီရုပ်ဆောင်ကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အောက်တိုဘာမှာအမေရိကန်ပြည်အောင်စုမှာမိတ်ဆက်ကားရုံတင်တော့မြို့ကြီးတွေမှာရဲတော်မှာချထားရတာပါရုပ်ရှင်ထဲမှာအဓိကတိရုပ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ရုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရူးရူးလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေ လုံးမဆိုးရရဲဆိုပြီးတော့တော်တော်ကိုစွန့်ညံတဲ့နေနဲ့ရဲတောင်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရတာပါဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ဝါကင်ဖီနစ်ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပြည်သက်တွေကပြောပါတယ်ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံကော့စတူးမ်တွေဝတ်မလာကြပါနဲ့လို့အဝင်ပေါက်ဝတ်မှာစိုင်းမုတ်တွေထောင်ထားရတာပါဆောင်ဗျူရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့မန်နေဂျာမိုက်အရီကိုဖြစ်ပါတယ်
။ No masks, no costumes. Anyone that comes in with that will be asked to leave or to put their backpack or their costumes, take it off, put it in the car.
ဂျောဘွေးမလာရ၊မျက်နှာဖုံးတက်မလာရ၊ costume ဝတ်မလာရလို့တကားဝမှာစိုင်းပုတ်တွေထောင်ထားပါတယ်။အဲ့ဒီလိုဝတ်စားလာမယ်ဆိုရင်ဝင်ဝတ်မပေးဘူး။အိတ်ထဲလဲထည့်မလာပါနဲ့။ကားထဲမှာထားခဲ့ပါဆိုတာတွေသတိပေးထားပါတယ်။ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြည်သက်အားလုံးအေဂျင့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပ
ါ Tonight is a magical night where I choose the cat that deserves a new life
Going to the ball could get dangerous
Come on
နမေကျော်အောင်မြင်တဲ့ပြားဆက် cats ကိုရုပ်ရှင်ခြင်းနဲ့နမေကြီးတရုတ်ဆောင်တွေနဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့နိုဝင်ဘာလကပဲထုတ်လိုက်ပါတယ်။ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလဒီဇင်ဘာလမှာရုံတင်မှာဖြစ်ပြီးတော့ဒီကြလောကမှာလက်ရှိအောင်အောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကညနာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်ညနာတွေကိုတုံထားပြီးကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးရိုက်ကူးထားတာပါ
Here we go
ဟဲ့စင်နဲ့2020မှာရောဘလို့ဇကားကောင်းတွေရုံတင်မလဲဆိုတာကြည့်ရအောင်ပါCinderella, Beauty and the Beast နဲ့ Mulan ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်မဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yifan ကမလ2020မှာရုံတင်မဲ့ Mulan ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ်
။ It is what is best for our family.
Yes, I will bring honor to us all.Quiet, composed, graceful, disciplined.
Oh, darling, my dear, my dear.ဂျင်းဖုန်ရုပ်ရှင်ကားတက်တကားလဲ2020အေဒီလာမှာရုံတင်မှုရှိပါတယ်နော်ဒီရုပ်ရှင်ကားနာမည်က No Time to Die တည်ဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇလန်တွဲဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကားမြောက်ဂျင်းဖုန်ရုပ်ရှင်ကားမှာ Director ဖြစ်နေတရုတ်ဆောင်ထားပြီးတော့ဒီ007 British The Show ဂျင်းဖုန်ဖြစ်နေဒီကားမှာလဲမင်းသား Daniel Craig ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်ရှင်
2019ခုနှစ်ကုန်ပိုင်းအထူးစီစဉ်တွေကဟောလိဝုဒ်ရုပ်ရှင်တွေအကြောင်းသုံးသပ်ချက်ကိုမတ်ရေးသနာကျော်ကတင်ပြခဲ့တာပါရှင်။ဒီစီစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုကိုငိမ့်ချမ်းနဲ့မတ်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းဆက်ပြီးတော့နားဆင်ကြရပါမယ်ရှင
်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဝင်းတယ်မြို့ကလေးကဂျေရိုမင်းတို့မိသားစုအင်္ဂလိပ်မှာခရစ်စမတ်သစ်ပင်တွေစုစုပေါင်း350စံချိန်တင်လောက်အောင်ထည့်သွင်းစီရင်ထားပါတယ်။သူတို့ရဲ့တအိမ်လုံးအိမ်ခန်းကနေအိမ်ခန်းအထိသစ်ပင်တွေထည့်သွင်းအလှဆင်ထားတာပါ။ဒီလိုအလှဆင်ထားတာဟာဆိုရင်ခရစ်စမတ်ဘုဖိုးကြီးဆန္ဒကလော့စ်ရဲ့နေအိမ်လားလို့တောင်ထင်ရပါတယ်။သူတို့အခုလိုစီရင်သွားခဲ့တဲ့အတွက်ဂျာမန်စံချိန်အင်စတီကျူအဖွဲ့ရဲ့တနေရာထဲမှာခရစ်စမတ်သစ်ပင်အများဆုံးအလှဆင်ထားနိုင်တဲ့ကမ္ဘာစံချိန်ကိုချိုးသွားပါတယ်။တောမက်စ်နဲ့ဆူဆန်ဂျရိုမင်းတို့ရဲ့အိမ်မှာစီရင်ထားတဲ့သစ်ပင်တွေဟာတပင်နဲ့တပင်လည်းမတူပါဘူး။တချို့အပင်တွေဆိုရင်မယ်မယ်ကြီးရုပ်ရှင် Star Wars တဲကစစ်သားရုပ်တွေ၊စူပါဟီးရိုးရုပ်တွေအသီးတွေနဲ့စီရင်ထားတာကိုလည်းတွေ့ရပါဗျ။ ခရစ်စမတ်ဘောလုံး1000ကျော်နဲ့မီဂျူပေါင်း200ကျော်ကိုတုံထားတယ်လို့သောမတ်ဂျေရိုမင်ကပြောပါတယ်။ဒီဇင်ဘာလအစကတည်းကစတင်ဆင်ခဲ့တာဖြစ်ပြီးနောက်နေ့ကျရင်လည်းဒီဆန်ချင်းကိုချိုးဖို့ကြိုးပမ်းမယ်လို့ပြောသွားပါတယ်ရှင
်။ဟန်ဂေရီ၅ပြတိုက်တစ်ခုမှာတော့ခရစ်စမတ်ရာသီအတွက်ထူးထူးခြားခြားတွေပြင်ဆင်ထားပါတယ်။ပြတိုက်ထဲကငမန်း9ကောင်နဲ့တခြား9တွေအတွက်ခရစ်စမတ်သစ်ပင်ကြီးကိုခရစ်စမတ်ဘိုးဘိုးကြီးစန်တာကလော့စ်လိုဝစ်ဆင်ထားတဲ့ရေငုပ်သမား2ဦးကငါးပြတိုက်ရေကန်ထဲကိုယူသွားခဲ့တာပါဒီသစ်ပင်ကြီးကိုခရုကုံလေးတွေနဲ့အလှဆင်ထားပြီးတော့15ပေလောက်နဲ့တဲ့ရေကန်ကြီးရဲ့အောက်ခြေမှာစိုက်ထူခဲ့တာပါအခုလိုသစ်ပင်စိုက်တဲ့ထုံးစံကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပြီးတော့ရေကန်ထဲကငမန်းတွေကသဘောကျတယ်လို့ဇီဝဗေဒပညာရှင်လည်းဖြစ်ရေငုပ်သမားလည်းဖြစ်တဲ့ဒေးဗစ်ဒဘတ်ကပြောပါတယ်ဒီသစ်ပင်ကိုချက်ချင်းဆိုသလိုပဲငမန်းတွေကတွန်းလှဲ့ကြတဲ့အတွက်ရင်ငုပ်သမားတွေအနေနဲ့ခဏခဏပြန်ထူခဲ့ရပါတယ်ဒီငားတွေအတွက်လည်းအစားအသောက်တွေကိုအထူးပြင်ဆင်ပြီးကျွေးမွေးခဲ့ပါတယ်ဒီနှစ်မှာတော့ငမန်းတွေကိုရေကန်ထဲမှာအစာကျွေးမဲ့အစာတကောင်ချင်းစီတန်းစီပြီးအစာလာယူနီးသင်ပေးဖို့ရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမိန်စီနယ်နယူးယောက်မှာနှစ်ဆင်ရှင်းပါနေကြထုံးစံတစ်ခုဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လိုဝစ်ဆင်ပြီးနှင်းလျှောစီးရပွဲကျင်းပခဲ့ပါတယ်။အနောက်တိုင်းအယူဆတစ်ခုဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်ဟာခရစ်စမတ်နေ့မှာသမင်တွေစွဲတဲ့စစ်ဘာလေဒီနဲ့လက်ဆောင်တွေကိုအိမ်တိုင်းကလေးတိုင်းကိုလှည့်လည်ပေးလေရှိတာပါ။တကယ်လို့ခရစ်စမတ်ဘိုးဘိုးကြီးရဲ့သူ့စစ်ဘာလေတစ်ခုခုချွရင်သွားခဲ့ရင်တော့အခုနှင်းလျှောစီးသူတွေကဆန်တာကလော့စ်အစားလက်ဆောင်တွေလိုက်ပေးလိမ့်မယ်လို့ရည်ရွယ်ထားတာပါ။ဆန်တာကလော့စ်အယောက်240လောက်ပါဝင်ဆင်နွှဲခဲ့ပြီးအနီရောင်ဝစ်ဆုံးအဖြူရောင်မုတ်စိတ်တွေဝစ်ဆင်ထားကြပါတယ်ပြီးတော့ဒီဒေသဆိုင်ရာပရာဟိတာအဖွဲ့ Sandy River Community Fund တခုအတွက်ရန်ပုံငွေရှာပေးခဲ့တာလည်းဖြစ်ပါတယ်ရှင
်ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှနှာစင်နိုင်ကြပါတယ်ရှင်ကျမတို့ VOA ကိုစားလိုက်ကနေဆက်သွယ်လို့ရင် VOA American တပ်မြန်မာပိုင်းစီစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်89ကိုစားရေးသားဆက်သွယ်နိုင်ပါတယ် VOA ကနေအခုအတန်လွှင့်ပြနေတဲ့တနအိစာအစီအစဉ်အစဆုံးကိုတော့အတန်လွှင့်ချိန်ပြပြချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ2532ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ပါလိမ့်ရှင်ခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရတိုင်ကပြောပြပေးပါဦးမယ်ရှင်
။ဆွေနိုင်ငံမတွင်းမြို့မှာကျင်းပတဲ့ကုလသမဂ္ဂကရာဇီရုဆန်ယာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကဘာကြီးပူနွေးလာမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ဆောင်ရမယ့်အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ရတာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးတက်ကြွလို့ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မတွင်းညီလာခံကကဘာကြီးပူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖလုံရင်တန်းွက်ထုတ်လွှတ်မှုကိုအလျင်မြန်ဖျက်တောက်ဖို့သိပ္ပံပညာရှင်တွေကကြံပေးကြပုံမှာကမ္ဘာနိုင်ငံတွေနဲ့စုပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်မှုတစ်ခုဖြစ်တယ်လို့လည်းရှုမြင်နေကြပါတယ်။ဟောင်ကောင်မှာအစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတချို့ဟာဈေးဝယ်ဆန္ဒတွေမှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်ပါတယ်။အနောက်ရောင်ဝတ်စုံတွေဝတ်ပြီးမျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာစည်းဝဲစံတာတွေမှာစုဝေးပြီးတော့လလရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေရေးစတဲ့ကြွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။နေရာတချို့မှာဆန္ဒပြတဲ့သူတွေဘက်ကတိုက်ခိုက်ဖျက်ဆီးတာတွေရှိခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အထီးရုံးနေနေရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်းအား 6.8 ရှိတဲ့ငလျင်တစ်ခုဒီကနေ့မှလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒကျွမ်းကျင်သူတွေကပြောလိုက်ပါတယ်ငရင်ကဒီတဘောင်မြို့မိုင်90ကျော်အကွာကိုပို့ပြပြီးလှုပ်ခတ်ခဲ့သွားခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာကိုတော့ကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားပြီးဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားခဲ့တာပါရှင်အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်မနက်ဖြန်တနင်္လာနေ့မနက်ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome to the Voice of America.